အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့ကုလသမဂ္ဂထရီနီလာကမ်မာဗုဒ္ဓဟူးနေ့မနေ့ခင်းမိန့်ခွန်းပြောဖို့ရှိပါတယ်။ကမ္ဘာတစ်လွှာဆနှစ်ရိတ်ခါလုံခြုံရေးပိုပြီးခိုင်မာစေရေး AIDS ခုခံအားကျဆင်းမှုကူးစက်ရောဂါနဲ့တခြားသောကပ်ဘေးရောဂါများတိုက်ဖျက်ရေးရန်ပုံငွေထပ်မံဖြည့်တင်းရေးကုန်စည်စည်းစိမ်မှုဂွင်းဆက်ရေးနဲ့ရာသီဥတုပြောင်းလဲမှုအရေးဖြည့်ရှင်းဆောင်ရွက်ရေးတို့မှာအမေရိကန်ရဲ့အားထုတ်ကြိုးပမ်းမှုတွေကိုသမ္မတဘိုင်ဒန်အလေးထားပြောကြားမှာဖြစ်ပါတယ်။ယူကရိန်းနိုင်ငံတွင်ကရုရှားရဲ့ကျူးကျော်မှုကိစ္စကိုလည်းသမ္မတဘိုင်ဒန်ကမင်ကွန်းမှအလေးထားပြောမယ့်အကြောင်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကအင်ကာနီမှာသတင်းထောက်တီကိုပြောပါတယ်။ယူကရိန်းနိုင်ငံတွင်ကရုရှားရဲ့မတရားတဲ့စစ်ကိုသမ္မတကပြင်းပြင်းထန်ထန်ရှုတ်ချမှာဖြစ်ပြီးပြီးခဲ့တဲ့လပိုင်းတွေအတွင်းတွေ့မြင်ခဲ့ရတဲ့ရုရှားရဲ့ကျူးကျော်မှုကိုကမ္ဘာကခိုင်ခိုင်မာမာဆက်လက်ဆန့်ကျင်ကြဖို့ကိုလည်းတိုက်တွန်းမယ်အကြောင်း Sullivan ကပြောပါတယ်။ပိုင်းနဲ့ဒီမြဲရေးနဲ့အချုပ်ချာအာဏာပိုင်မှုမူကိုကင်ဆွယ်ပြီးလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်တနိုင်ငံကဗရင်းရင်ကိုထုံးနဲ့တိုက်ခိုက်နေခြင်းကုလသမဂ္ဂရဲ့ဗရင်းရင်ရဲ့အဓိကကျတဲ့မူတွေကိုထပ်မံအခိုင်အမာဖြစ်စေဖို့နဲ့ကုလသမဂ္ဂရဲ့ခိုင်မာအကောင့်ရဲ့အရေးကြီးမှုကိုလည်းသမ္မတကအလေးထားပြောဆိုမှာဖြစ်တယ်လို့လည်းသူကပြောပါတယ်ရှင်။